ခမှာပြပမှာအခြေစိုက်တဲ့မြန်မာနိုင်ငံမြို့ချစ်စစ်တီဟောင်းမြအစည်းအရုံးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်ဟာမြေမျိုးစစ်တက္ကသိုလ်ဗိုလ်သင်တန်းအပတ်စဉ်တက်ကနေကြောင်းဆင်ပြီးတော့တပ်မတော်ကြီးရဲ့အရာရှိငယ်တစ်ယောက်ဖြစ်လာခဲ့ပါတယ်။ဦးခင်မောင်ညွန့်ဟာအခုမြန်မာစစ်အစိုးရရဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးနဲ့အတူစစ်တက္ကသိုလ်မှာတပ်စုတစုတည်း၄နှစ်တာအတူနေထိုင်ခဲ့ပြီးစစ်ပညာနဲ့စာပေပညာတွေကိုစီးပူးခဲ့သူလည်းဖြစ်ပါတယ်။စစ်တက္ကသိုလ်ဗိုလ်သင်တန်းအပတ်စဉ်တက်ကနေကြောင်းဆင်ခဲ့ကြပြီးနှစ်ပေါင်း52နှစ်ရှိလာတဲ့အခါမှာတော့ဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးနဲ့ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်တို့ဟာဒီကနေ့မိမိတို့မျက်မှောက်ပြုနေကြတဲ့မြမသမိုင်းဖြစ်စဉ်ထဲမှာဘက်တပက်စီကနေဖြတ်တန်းနေကြတဲ့အနေထားကိုရောက်ရှိနေကြပါတယ်။ဗိုလ်ကြီးဟောင်းဦးခင်မောင်ညွန့်က VOA မြန်မာပိုင်းရဲ့တပ်မှူးတပ်သားပြောစကားကဏ္ဍတက်မှာသူပထမဆုံးပြောပြခြင်းနဲ့အကြောင်းကတော့သူ့ရဲ့ဘဝမှာအချစ်ခင်အရင်းနှီးဆုံးမိတ်ဆွေတငယ်ချင်းဖြစ်ခဲ့တဲ့ဗိုလ်ကြီးမြင့်သူအကြောင်းလို့ဆိုပါတယ်။ OTS ဗိုလ်တင်တဲ့အပတ်စဉ်26ကနေဆင်းတဲ့ဗိုလ်ကြီးမြင့်သူဟာဖက်ဆစ်ဂျပန်တော်လှန်ရေးကာလမှာဗမာကာကွယ်ရေးတပ်မတော်စစ်တေနာပတိဗိုလ်ချုပ်အောင်ဆန်းအလွန်အားထားခဲ့ရတဲ့အထက်ဗမာပြည်တိုင်းစစ်ရေးတာဝန်ကဗိုလ်မှူးကြီးဘတ်ထူးရဲ့သားဖြစ်ပါတယ်။အခုခါခေတ်သစ်မြမတပ်မတော်ရဲ့စစ်တင်နန်းကျောင်းတွေရှိရာဘတ်ထူးတပ်မျိုးဟာဗိုလ်ကြီးဘတ်ထူးကိုဂုံပြုတ်ပြီးမှဲ့ခေါ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဗိုလ်ကြီးမြင့်ထူးကတော့1960ခုနှစ်တွေရဲ့အလယ်လောက်မှာတပ်မတော်ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဗိုလ်မှူးချုပ်ဟောင်းအောင်ကြီးနဲ့ဗိုလ်မှူးကြီးဟောင်းကြည်မောင်တို့ကြံစီခဲ့ကြတဲ့တပ်တွင်းပုံကံမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့စစ်ထောက်လန်းရေးရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပါတယ်။နောက်ခါမှာမျက်မှန်တင်ဦးလမ်ဘာတင်ဦးဆိုတဲ့နာမည်ဆိုးနဲ့ကြော်ကြားခဲ့သူအဲ့ဒီအချိန်ကဗဟိုထောက်လန်းရေးတပ်ရဲ့တပ်မှူးဒုတိယဗိုလ်မှူးကြီးတင်ဦးရဲ့ရေကြီးအိုင်ကအချင်းထောင်မှာဗိုလ်ကြီးမြင့်ထူးဟာလူမသိသူမသိအပြင်းအထန်နှိပ်စက်ညှဉ်းပန်းခံရပြီးတော့ရေတိမ်နစ်သွားခဲ့ရပါတယ်။အဲ့ဒီအချိန်မှာပဲရေကြီးအိုင်အချင်းထောင်တဲကနောက်တနေရာမှာညှဉ်းပန်းနှိပ်စက်ခြင်းခံရတဲ့ဗိုလ်ကြီးဟောင်းဦးခမောင်ညွန့်ဟာဗိုလ်ကြီးမြင့်ထူးတယောက်ရေကြီးအိုင်မှာပဲကြဆုံသွားခဲ့ရတယ်ဆိုတာကိုနောက်ပိုင်းမှသိရှိခဲ့ရပါတယ်။ဦးခမောင်ညွန့်နဲ့အပြန်အလှန်မေးမြန်းပြောဆိုထားတဲ့ဒီသတင်းပတ်ရဲ့တပ်မှူးတပ်သားပြောစကားအစီအစဉ်ကိုတင်ဆက်လိုက်ပါတယ်ခင်ဗျာ
အန်ကယ်ရူပထမအပဘူလောင်းတင်နံပေါ်လေးစစ်တက္ကသိုလ်ဆင်းတဲ့နှစ်ကတော့1959ခုနှစ်နော်ဇွန်လတည့်ရက်နေ့ဖြစ်ပါတယ်1959ပေါ့နော်ဒီဇင်ဘာလာတတိယပိုင်းလောက်မှာအမတ်6ဗမာတနကိုင်းတရင်ကိုရောက်သွားပြုပြီးတော့1963မေမြို့မှာကျွန်တော်တို့ဟိုဘူးအချက်ပြဆက်တွေတင်တန်းကြောင်းဆိုတာရှိတယ်အဲ့ဒီမှာကျွန်တော်တို့အဲဟိုချီလီယန်တရင်ဆက်တွေရရှိတင်တန်းကိုကျွန်တော်တို့တက်ရပါတယ
်ဟုတ်ကဲ့အဲ့ဒီမှာဘူးကြီးမြင့်သူနဲ့တွေ့တော့လားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါအဲ့ဒီတင်တန်းမှာကျွန်တော်တို့ချီလီယန်တရင်နေရာနေပေါ်လေးသူပို့ပေးတယ်စီနီယာတပ်စုမှုတွေပေါ့ခင်ဗျာနော်အဲ့တော့ကျွန်တော်တို့ကလက်ဖတန်နဲ့စီနီယာလက်ဖတန်နဲ့ပေါ့လား
โอเคအဲ့တော့ဘူကြီးမြင့်တူကအဲ့ဒီအချိန်မှာကျွန်တော်တို့ဘူအဆင့်လားဘူကြီးအဆင့်လား
အာဘူအဆင့်မှာပါပဲ
โอเคအဲ့တော့
အဲ့မှာကျွန်တော်တို့အရာရှိကကျွန်တော်တို့20ရက်နေ23ရက်လောက်ရှိမှာတ
ဲ့โอเคဘူကြီးမြင့်တူကဘယ်တိုင်ရင်ကနေလာတက်တာလဲ
သူကတိုင်ယာဝရီအမှတ်25ချီလင်းတိုင်ရင်ကမှာခင်ဗျသူကိုဘူမူကြီးဘတ်ထူးရဲ့တားဆိုလဲကျွန်တော်မသိဘူးခင်ဗျအဲ့သိကျွန်တော်တနေ့ကျွန်တော်တို့ကအဲ့ဒါနောက်ခန်းကြီးပြရပေါ့ကျွန်တော်သူကလမ်းလျှောက်အောင်တဲ့ဆိုတော့အဲ့ဒါကျွန်တော်တို့လမ်းလျှောက်ရင်းနဲ့ကျွန်တော်အဖေအားတဲ့ဖက်စစ်ဂျပန်ဒေါ်လာကြီးမှာတဲ့အထက်ပါမှာအပြည့်တိုင်းမှုဘုံမူကြီးဘတ်ထူးဆိုတာကြားဘူးမှာပေါ့တဲ့ငှက်ဖျားယောက်ကနေပဲဒေါ်လာကြီးကလာအတော်တွင်းမှာအဲ့ဒီကလော့အောင်မန်းဧရိယာဘက်မှာပေါ့ဗျာနော်အဲ့ဒီဘက်မှာတာဝန်ယူနေရင်ပြုရင်နဲ့ကြာဆုံးသွားတယ်သူနောက်ဆုံးကျွန်တော်အမေနဲ့ပေါ့လေလာပြတော့ကျွန်တော်တို့ကိုလာတွေ့တဲ့အချိန်မှာတဲ့ကျွန်တော်က9နှစ်သား6နှစ်သားလောက်ပဲရှိသေးတယ်တဲ့နောက်သူသွားမယ့်နေ့ကျတော့ဟိုအမေကိုပြောတယ်ပေါ့လေသူဘာပြောတယ်လဲဘာလဲညာလဲဘာမှကျွန်တော်ဘယ်မှမမြင်မလဲဗျာတဲ့9နှစ်သား6နှစ်သားဦးအဲ့တော့အမေကကျွန်တော်8တန်းလောက်ရောက်တဲ့အချိန်ကျတော့မှအဲသူ့အဖေကဘာမှခဲ့တယ်ဆိုတာသူကပြောပြတာဟုတ်အေးအဲ့တော့ငါသားရသမီးတွေတော့ငါပေါ့လေဘယ်တော့မှပြန်တွေ့နိုင်မလဲဘာမှမရေရဘူးသို့တော်လည်းငါသားကြီးဒီမြင်ထူးကိုတော့သူလူလာမြောက်လာတဲ့အချိန်မှာတော့ပေါ့လေသူ့အဖေကနေငါအကယ်၍ပြန်မလာနိုင်ရင်ပေါ့လေမှာခဲ့တယ်ဆိုတာတခုပြောပေးပါလို့ကျွန်တော်အဖေကကျွန်တော်အမေကိုပြောတယ်တဲ့ငါသားကြီးကိုပေါ့လေလူလာမြောက်လာတဲ့အချိန်မှာဘာပဲဖြစ်ဖြစ်ပေါ့လေအဖေရဲ့အမိုင်းကိုပေါ့လေအစင်လာကိုထိမ့်တဲ့အနေနဲ့တတ်ထက်ကိုဝင်ပြီးတော့နိုင်ငံနဲ့ပြည်သူကို အကျိုးပြုပါအဲ့ဒါအဖြေမှားတယ်လို့သူ့ကိုပေါ့လေမှားထားတဲ့အကြောင်းကိုအမေကနေသူရှစ်တန်းရောက်တဲ့ခင်ကြမှာဒီအကြောင်းကိုပြောပြတာဟုတ်အဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်တတ်သေးကိုအခုရောက်နေပြီတမတော်အရာရှိလည်းဖြစ်နေပြီဆိုတော့အဖေဆန္ဒကိုတော့ကျွန်တော်ဖြည့်ဆည်းနိုင်သေးတယ်ဖြည့်ဆည်းနေပါပြီတဲ့ဒါပေမဲ့ဆက်ပြီးတော့ဖြည့်ဆည်းစရာတွေကိုတော့ကျွန်တော်ဖြည့်ဆည်းအောင်မှာပါပဲတဲ့အဲ့လိုသူပြောတယ်လေအဲ့ဒါနဲ့ပဲကျွန်တော်နဲ့သူနဲ့အဲ့နေရာစပြီးတော်တော်ကိုခင်သွားကြတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့လေအခုခင်မှာတော့စိတ်ကောင်းဆောင်နေရဲ့သားတွေတမီးတွေကကျွန်တော်ကြားရတာကကိုယ့်အဖေဂုံချိန်ဝါနဲ့နေပုံထိုင်ပုံပြောပုံဆိုပုံကနည်းနည်းမောက်မာကြတယ်ပေါ့နော်အဲ့လိုမျိုးပြောဆိုကြတာရှိတယ်အဲ့တော့ဘူးကြီးမြင့်တူကလည်းအဲ့ဒီချိန်တော့အထက်ပါမှာဒီတိုင်မှုတယောက်ရဲ့သားဂျပန်ကိုတော်လှန်ခဲ့တဲ့တော်လှန်ရေးခေါင်းဆောင်တယောက်ရဲ့သားအနေနဲ့သူ့ရဲ့ဒီဟန်ပန်မူရာနေပုံထိုင်ပုံကဘယ်လိုရှိပါလဲခင်ဗျာအဖေရဲ့အချိန်ဝါနဲ့ပတ်သက်ပြီးတော့
သူ့ရဲ့ထူးခြားချက်ကဘာလဲဆိုရင် तू ကအေးစစ်စစ်တည်ငြိမ်ရှိတယ်ခင်ဗျာနောက်ပြီးတော့တကယ်ပေါ့ဗလေကျွန်တော်တို့တကယ် officer တယောက်ကြည့်အပြုအမူအနေထိုင်နိုင်မဲ့သူနေတာပဲခင်ဗျာဟိုတမန်ကရှာခံနေတာတော့မဟုတ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့လေ तू နဲ့ဘုံမှုချုပ်အောင်ကြီးနဲ့ပေါ့နော်အဲ့ဒီချိန်ကဒီအငိမ့်စားဘုံမှုချုပ်အောင်ကြီးပေါ့ကျွန်တော်တို့တော်လိုင်းအကောင်စီဝင်ဖြစ်ကရဆဲခံပြီးတော့မိမျိုးမှာလာရောက်နေထိုင်နေတဲ့အငိမ့်စားဘုံမှုချုပ်အောင်ကြီးနဲ့ဘိုးကြီးမြင့်ထူးနဲ့ဘလူမြားဆက်နွယ်ပတ်သက်မှုရှိလို့ပါလဲခင်ဗျာ
ဟုတ်ကဲ့ဟိုအတိုးချုံးပြောမယ်ဆိုရင်မြတ် तू ကဟိုစစ်တပ်ကအနာသိမ့်ထားတာကိုလည်း तू မကြိုက်ဘူးဗျနောက်ပြီးတော့ဘာပဲဖြစ်ဖြစ်အရင်တော့ရှိတဲ့လွတ်လပ်ခွင့်တွေပေါ့ပြည်သူတွေရထားပြုထားတာတွေအခုမရှိဘူးနောက်ပြီးတော့ဒီကုန်စည်နှုန်းတွေကြီးလာတာတွေရဲ့နော်မောင်ကိုစနစ်ကြီးဖြစ်လာတာတွေရဲ့အဲ့ဒါကျွန်တော်တို့ကလည်းပေါ့ဟိုအချိန်လေးအားလုံးပြုတော့မှညနေပိုင်းတို့ညပိုင်းတို့အဲ့ဒီအချိန်မှာအချိန်လေးရရင်ပြောကြပြုကြတိုင်းပြည်အခြေအနေကိုလည်းသဘောမကျဘူးကျွန်တော်တို့လို့ပေါ့ဗျာအဲ့တော့ကျွန်တော်တို့ကတော့ professional soldier ဆိုတာကိုယ်တိုင်ပြည်ကိုကိုယ်လူမျိုးကိုကာကွယ်မယ်ဒါပဲရှိတာ။အဲ့လိုအနေထားနေအခုကတိုင်းပြည်ကိုတတ်မတော်နေတခါတည်းအဆက်ဆက်အရာအရာချုပ်ကင်လိုက်တဲ့အချိန်ကြတော့ကျွန်တော်တို့ရောသူရောသူလည်းခြေလျင်တိုင်ရင်ပေါ့ infantry ကျွန်တော်လည်း infantry ဆိုတော့ကျွန်တော်တို့ကဒီကျေးရွာတွေတောကြားတောင်ကြားထဲမှာရှိရောလူလူဘလူခံစားနေရတယ်ဘလောက်ခက်ခဲရှိတယ်ဆိုကျွန်တော်သိတော့အချိန်นี่ကျွန်တော်သိမကြိုက်ကြဘူးဗျ။အဲ့ဒီကြားထဲမှာလည်းကျွန်တော်တို့ဒီခိုးတုံးကတော့ကျွန်တော်တို့ဒုကာကွယ်ရေးဦးစီးချုပ်ပေါ့ခင်ဗျာ။ဘုံချုပ်ကြီးနေဝင်ပြီလို့ရှိရင်ဒုတိယပုဂ္ဂိုလ်ဘုံချုပ်အောင်ကြီးကလည်းနှုတ်ထွက်သွားတယ်ဗျ။နောက်ကြတော့သူ့ကိုပေါ့လေတခါတည်းဟိုမချမ်းမောဟိုနှင်းတဲ့သဘောမျိုးပေါ့။အဲ့ဒီမှာဘချမ်းမောကရောက်ပြီးတော့နေတယ်။နေနေပြီးတော့နောက်ကျွန်တော်တို့မေမျိုးမှရောက်ပြီးတော့နောက်တလလောက်ကြာမှဒီလိုပဲဘုံချုပ်အောင်ကြီးကအခုဒီမေမျိုးကိုရောက်လာပြီပြုတ်လာပြီ။မေမျိုးမလာလန်းကကျွန်တော်တို့ဟောပါပေါ့ဗျာ။အဆုံးသွားပါပြီ။ဆိုင်ရဆရာတက်တိုးပေါ့ဒေါ်နုရင်တို့ရဲ့တိုက်ကလေးအဲ့ဒီမှာရောက်နေပြီပြုတ်နေပြီလို့ကြားတာကိုမြင့်ထူးပြောပြတာကျွန်တော်အဖေဗျာတဲ့ဂျပန်ဒေါ်လာကြီးမှာကွယ်လွန်သွားပြီတဲ့နောက်ပိုင်းကစပြီတော့ကျွန်တော်အမေရဲ့ကျွန်တော်နှမလေးရဲ့ပေါ့နော်ကျွန်တော်ညီတယောက်ရဲ့အဲ့ဒါကိုဘုံမကျော်အောင်ကြီးသူကပဲထောက်ပံ့ပြီတော့ဟောကျွန်တော်တို့ပညာသင်ကြားရေးစိတ်တွေပဲသူကကူညီတာပြုတာတဲ့ဒီလိုဆိုရင်တော့ကျွန်တော်သွားတွေးရမယ်တဲ့ကျွန်တော်တို့ကတော့ဘုံမကျော်အောင်ကြီးဆိုတာပဲကျွန်တော်တို့ဒီတဆူမှုအစင်နဲ့ဟာလာသူနဲ့ဆိုအများကြီးကွာတာပေါ့ကျွန်တော်တို့ထဲကကိုတောင်းဆိုတာကျွန်တော်တို့ best character ကတော့သူကဘုရုအောင်ကြီးရဲ့ PA ပေါ့ဟာပေါ့ဗျာ ADC ပေါ့ဗျာသူတယောက်ပဲအဲ့တော့သူနဲ့နီးကပ်ကပ်နေရတယ်ကိုတောင်းဆိုတာကြောက်ဆဲသားအခုကျွန်တော်တို့စစ်ဆိုးရပေါ့ဘုရုမူကြီးတန်းရွှေရဲ့ cabinet မှာနော်သိပ္ပံနဲ့နီးပညာဝင်ကြီးဦးတောင်းဖြစ်ပါတယ်တတိကြတယ်စနေတင်းကုန်တွေမှာရောက်သားပြုသားတော့ဘုံမကျအောင်ကြီးရောက်ရောက်ချင်းသူကပြောတယ်ဗျာเนาะကျွန်တော်တို့ကိုဟိုသတိပေးတယ်မင်းတို့အရန်ရန်ငါအိမ်မလာနဲ့กว่าတယ်ဘာလို့ဆိုမင်းတို့ကတတ်ထဲမှာရှိတယ်ကောင်းနေမင်းတို့အန်ရဖြစ်လိမ့်မယ်ငါပေးပဝင်းကျင်မှာတဲ့ထောက်လန်းကြီးကအများရန်ချထားတယ်တဲ့ကိုလူမြတ်တို့ကလည်းဟာတဲ့ကျွန်တော်ကိုတဲ့ထောက်ပံ့ကြည့်ရှုထားတဲ့ပုံကိုပဲတဲ့ကျွန်တော်လာတွေ့ရမှာပေါ့ပြုသွားမော်တဲ့အေးဒါမင်းတို့တတ်နိုင်ရင်တော့กว่าတယ်မင်းတို့တိတ်တိတ်မလာကြနဲ့မင်းတို့ဒုက္ခဖြစ်မှာစိုးလို့ပါတဲ့ဒါမှမဟုတ်လေကျွန်တော်တို့ကဆက်ဆက်ပြီးကျွန်တော်တို့စနေတင်းကနေလာတော့အဲ့လိုနဲ့နေပေါ့နော်နောက်ကျွန်တော်တို့နှစ်လသုံးလလောက်နေတော့ဟိုကျွန်တော်တို့ဟိုကွယ်လွန်သွားပါပြီ NLD ကဒုတိယဥက္ကဋ္ဌဘုံမူကြီးမောင်ဟဲ့သူကလည်းရောက်လာတာ